shopping ကိုလူအများအထူးကထားနေကြတဲ့ခေတ်မှာ online ပေါ်ကနေဈေးဝယ်သူတိုင်းကိုယ်ဝယ်မဲ့ပစ္စည်းနဲ့ပတ်သက်တဲ့အကြောင်းကိုအရင်လေးလာကြတာထုံးစံပါအလားတူပစ္စည်းမျိုးကိုအရင်ဝယ်သုံးထားမှုတွေကကောင်းတယ်မကောင်းဘူးသုံးသပ်ထားကြတဲ့ customer review တွေကို online shopping လုပ်သူတိုင်းဖတ်ကြလေးရှိပါတယ်ကမ္ဘာပေါ်မှာအကြီးဆုံး online ဈေးကွက်ကြီးဖြစ်တဲ့ Amazon online website ပေါ်မှာရောင်းတဲ့မီးပညာဆိုင်ရာပစ္စည်းရာနဲ့ချီမှာ customer review အတုတွေရှိနေတယ်ဆိုတာကို Britain နိုင်ငံကwhich ဆိုရဲစားသုံးသူအရေးအကြံပေးအဖွဲ့ကလေးလာတွေးရှိခဲ့ပါတယ် headphone တစ်ချက်တွေ smartwatch နာရီတွေကိုယ့်ရဲ့တနေ့တာလှုပ်ရှားမှုကျန်းမာရေးဆိုင်ရာမှတ်တမ်းတင်ပေးတဲ့ fitness tracker တွေ car dashboard ပေါ်မှာတက်တဲ့ dashcam ကင်မရာတွေလိုကြီးပညာဆိုင်ရာပစ္စည်းရာနဲ့ချီတဲ့ပတ်သက်တဲ့သုံးသပ်ချက်အတုတွေကိုတွေးရှိခဲ့တာပါလူတွေမသိတဲ့ပစ္စည်း brand အမှတ်တံဆိပ်တွေကိုကျင်းငါးပွင့်အထိအင်ပတန်ကောင်းတယ်လို့သုံးသပ်ချက်ထောင်နဲ့ချီပေးထားတာဖြစ်ပါတယ်အဲ့ဒါကြောင့်အဲ့ဒီပစ္စည်းမျိုးတွေကိုဝယ်ဖို့ရှာမယ်ဆိုရင်လူသိများတဲ့ brand တွေအစားကျင်းငါးပွင့်သုံးသပ်ချက်အကောင့်တွေပေးထားတဲ့ brand တွေကထိတ်ဆုံးကပေါ်လာတာတွေ့ရပါတယ်သုံးသပ်ချက်ပေးထားတဲ့သူတွေကပစ္စည်းကိုတကယ်ဝယ်သုံးထားတဲ့သူတွေမဟုတ်ပဲရောင်းသူတွေဘက်ကသုံးသပ်ချက်အတူပေါင်းများစွာလှုပ်ထားကြတာကိုလေ့လာတွေ့ရှိခဲ့ကြတာဖြစ်ပါတယ် It's shiny Fortech iTalk စတဲ့နာမည်တွေနဲ့ပစ္စည်းတွေအပေါ်တိတ်ကောင်းတယ်ဆိုတဲ့သုံးသပ်ချက်တွေပေးထားတဲ့ဝယ်သူဆိုတဲ့သူတွေကဝယ်သူအစ်စ်မဟုတ်ဘူးလို့လေးလာသူတွေကစစ်ဆေးနိုင်ခဲ့ပါတယ်။သုံးသပ်ချက်ပေါင်း 12,000 မှာ 90 ရာခိုင်နှုန်းလောက်ကိုသုံးသပ်ထားကြတဲ့သူတွေကပစ္စည်းဝယ်သုံးသူအစ်စ်မဟုတ်တာကိုတွေးခဲ့ကြတာပါ။ကျယ်ငါးပွင့်အရေးအသွေးအကောင်းဆုံးသုံးသပ်ချက်ရာနဲ့ချီကိုတရက်ထဲမှာပေးထားကြတဲ့ထဲမှာတချို့ပစ္စည်းတွေဆိုရင်ရောင်းတဲ့ပစ္စည်းမဟုတ်ဘဲတခြားပစ္စည်းတွေအတွက်သုံးသပ်ချက်မျိုးတွေတောင်ပါပါတယ်။ Amazon website ပေါ်မှာတကယ်ပစ္စည်းဝယ်မဲ့သူတွေအနေနဲ့တခြားဝယ်သူအစ်စ်တွေရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုတံပိုးထားကြတဲ့အတွက်သုံးသပ်ချက်စနစ်ကိုအသေးချာကာကွယ်ဆောင်ရွက်နေပါတယ်လို့ Amazon ကုမ္ပဏီကတော့တုံ့ပြန်ပါတယ်။ Customer Review သုံးသပ်ချက်အတုတွေကို Automated Technology နည်းစနစ်နဲ့ဖယ်ရှားရှင်းလင်းနေတယ်လို့ပြောပါတယ်။တကယ်တော့ကုန်ပစ္စည်းနဲ့ပတ်သက်တဲ့ Customer Review သုံးသပ်ချက်အတုတွေကို Amazon Online Shopping Website တစ်ခုထဲမှာတွေ့ရတာမဟုတ်ပါဘူး။online ပေါ်မှာလူအများဈေးဝယ်ကြလိမ့်ရှိတဲ့ website တွေမှာလည်းအနည်းအများတွေ့နိုင်ပါတယ်ဒီတော့ဈေးဝယ်သူတွေအနေနဲ့ဘယ်လိုသုံးသပ်ချက်မျိုးကယုံကြည်စိတ်ချရရလဲလို့ခွဲခြားလို့ရနိုင်ပါသလဲမြေပညာဆိုင်ရာပစ္စည်းတွေကိုအငြင်းတန်း online ပေါ်မှာဝယ်လိမ့်ရှိတဲ့ VOA မြန်မာပိုင်းကကိုဝင်းခန့်မောင်ကအခုလိုအကြံပြုပါတယ
် Amazon လိုနေရာမျိုးမှာတော့သူကဒီဝယ်သူကမှတ်ချက်ပေးရလားဒီပစ္စည်းကိုမဝယ်ရသေးဘဲနဲ့မှတ်ချက်ပေးရလားဆိုတော့မှာ verify purchase ဆိုရဲဒီ home ဖို့ကြည့်လို့ရပါတယ်အဲကျွန်တော်ကြည့်ပြီဆိုရင်တော့ဥမာ10ခန်းညာခန်းအရေးအတွက်လောက်ကို review ရေးထားအရေးအတွက်ကိုကြည့်ပါတယ်။နောက်ဒီဟို quantity ပဲမဟုတ်ဘဲနဲ့ quality ကလည်းအရေးကြီးပါဘာလို့ online မှာကြတော့လူရရဝင်ပေးလို့ရတယ်လေ။ဆိုအဲ့ထဲကနေမှဥမာကောင်းတယ်လို့ရေးထားလူရသူကဘာကိုကောင်းလဲပေါ့နော်။မကောင်းဆိုလည်းဘာကိုမကောင်းလဲအဲ့ဒါကိုကျွန်တော်လိုက်ပြီးတော့ဖတ်ကြည့်ရပါတယ်။တချို့ကြတော့ဥမာတော်တော်လေးအချိန်ပေးပြီးရေးထားလို့ရှိရနှိုင်းရှင်ပြရပေါ့။ဥမာတခြား product တွေနဲ့ရှင်ဘာတွေဖြစ်လဲမသိဘူး။အဲ့ဒါဆိုရင်တော့အဲ့လိုမျိုးတစ်ခုနှစ်ခုလောက်ဖတ်ကြည့်ရတယ်ပြည့်ပြည့်စုံစုံသိနိုင်ပါတယ်။အဲနောက်တစ်ခုကတော့ဒီရောင်းတဲ့ကုမ္ပဏီဒါမှမဟုတ်လူပုဂ္ဂိုလ်ရဲ့အရင်ဝယ်သူတွေကမှတ်ချက်ပေးထားတာကိုလည်းကြည့်ရင်သိနိုင်တယ်။အဲသူဘယ်တော့ကလေးကဒီလိုမျိုးပေါ့နော်အယောင်းဝယ်လုပ်နေရလဲ။ဒါမှ eBay လိုနေရာမျိုးမှာဒီလိုတူတယောက်ရဲ့အရင်အယောင်းဝယ်လုပ်ဖူးရဲ့မှတ်တမ်းကမပြစ်မနေကိုကြည့်ရပါတယ်။ကြည့်ပြီးမှသူ့ပေါ်မှာယုံကြည်စိတ်ချမှုရှိတဲ့မရှိတဲ့ဆုံးဖြတ်ရပါတယ်။အဲနောက်ဆုံးချက်ကတော့ဥမာဝယ်ပြီးလို့မှကိုမကြိုက်ဘူးဆိုရင်နောက်သူပြောတာမျိုးဖြစ်မနေဘူးဆိုရင်ဟိုပြန်ပို့လို့ရမရဘူးเนาะ return policy ကိုလည်းကြည့်ရပါတယ်အဲတချို့အောင်မှာလုံးဝလက်မခံတာမျိုးရှိမယ်အဲတချို့အကြောင်မှာရက်30တွင်ပြန်ပို့ရင်ပတ်သက်အံပေးမှာရှိရတယ်တချို့ကြောင်လည်းအဲပြန်ပို့ကတော့ဟို restocking fees တို့ပါတော့ကိုယ့်ဘက်ကပတ်သက်နဲ့ပြန်ပေးရတာမျိုးရှိပါတယ်အဲအဲ့ return policy ကလည်းအဲကျွန်တော်ကြည့်တဲ့အချက်တရားတစ်ချက်ပေါ့เนา
ะအဲ့ဒါကလည်းဝယ်ရသူတွေအတွက်ကိုအရေးကြီးတဲ့အချက်တစ်ချက်ပေါ့เนาะဟုတ်ပြီနောက်တစ်ခုကဒီကုန်ပစ္စည်းတွေသုံးသပ်ချက်ဆိုတဲ့နေရာမှာလည်းဒီသုံးသပ်ချက်က2မျိုးပေါ့ခုနကကိုဝင်းထံပြောသလိုမျိုးကိုယ်တိုင်ဒီပစ္စည်းကိုဝယ်သုံးတဲ့သူကသုံးသပ်ပေးထားတဲ့ customer review ဆိုတာမျိုးရှိတယ်လို့နောက်ဒီပစ္စည်းနဲ့ပတ်သက်ပြီးတော့ဒီ expert review ပေါ့เนาะအဲ့ဒါကကြတော့ဒီကျွမ်းကျင်တဲ့သူတွေကတကယ်ပဲကျွမ်းကျင်မှုဘာရနေပြီးတော့သူတို့ဒီချင်ချာရှင်းပြထားတဲ့ review ဆိုတာလည်းရှိတယ်ဆိုတော့အဲ့ဒီဟာကိုလည်းကြည့်ဖို့အရေးကြီးမှချင်တယ်အဲ့ဒါကိုလည်းနည်းနည်းလေးရှင်းပြပေးပါရှင့
်ဟုတ်ကဲ့ expert review နဲ့ပတ်သက်လို့ကဒီအလွယ်ဆုံးကတော့ YouTube တွေပေါ့နော်ဥပမာ YouTube video တွေရှင်းပြထားတဲ့ဟာတွေကြည့်လို့ရပါတယ်သူက free မှာ Facebook မှာလည်းတချို့ရှိနိုင်ပါတယ်အဲနောက်တစ်ခုကတော့ဥပမာနာမည်ကြီးပြီးလူသိများရဲ့ consumer report လို့ website တို့ magazine တို့ဖတ်ရင်သိနိုင်ပါတယ်ဥပမာ expert ဆိုတဲ့အတွက်အဲသူဆိုင်ရာဆိုင်ရာကဏ္ဍအလိုက်ပေါ့ဥမာကွန်ပျူတာပစ္စည်းဆိုလို့ရှိရင် PC magazine တို့ CNET တို့လို website တွေဥမာကင်မရာပစ္စည်းဆိုရင် DP review တို့ဒီ PNH က video လေးတွေကြည့်ရအောင်နောက်ကားနဲ့ပတ်သက်တာဆိုရင်တော့ Edmond website စတဲ့ဖြစ်ပါလေအဲ့လိုမျိုးတွေကိုအချိန်ပေးပြီးတော့ကြည့်ဖို့လိုပါတယ်
ကျတော့ဘလို့ပစ္စည်းမျိုးဆိုရင်ပေါ့နော်ဒီ expert review ကမဖြစ်မနေကြည့်တင်တယ်ကြည့်ဖို့လိုရလို့အကြံပြုနိုင်လဲရှင
်ကိုတန်ဖိုးကြည့်ရပစ္စည်းပေါ့နော်ကိုရေရှည်သုံးမယ်နောက်ပျော်သဘောမှုပဲနဲ့ကိုဒီ professional တမွေးဝမ်းကြောင်းအတွက်သုံးမယ်ဟိုမှာကွန်ပျူတာပစ္စည်းလိုဟာမျိုးရေရှည်ရင်းနှီးမြှုပ်နှံရမယ်ဟာမျိုးကြာရင်တရားပေါက်ကြည့်တင်တယ်လို့ထင်ပါတယ်ဟိုမှာပမာပြည်လိုနေရာမျိုးမှာ online ကနေလှမ်းမှပြီးတော့ပြန်ပို့ဖို့ဆိုတာလည်းခက်တယ်လीအဲ့တော့အဲ့ဒါတွေကဟိုတရားကိုအချိန်ပေးပြီးတော့ကြည့်ပြီးမှပဲဝယ်တာကောင်းပါတယ
်။ဒီပညာဆိုင်ရာပစ္စည်းတွေကို online ပေါ်မှာအမြဲဝယ်လေးရှိတဲ့ VOA မြန်မာပိုင်းကကိုဝင်းခန့်မှဖြစ်ပါလေ။ American ပြည်တော်စု Northwestern တက္ကသိုလ်က Spiegel သုတေသနဌာနရဲ့လေ့လာချက်အရဆိုရင် online ပေါ်မှာကုန်ပစ္စည်းသုံးသပ်ချက်ကဝယ်လိုအားများအောင်အထောက်အကူပြုလာမှာ380ရာခိုင်နှုန်းအထိကိုဝယ်ယူနှုန်းကိုတိုးစီတာကိုလေ့လာတွေ့ခဲ့ကြပါတယ်။ online ကဈေးဝယ်သူတွေအနေနဲ့ collagen နဲ့ပစ္စည်းကအများသိပြီးသား brand အမှတ်တံဆိပ်ကထုတ်လုပ်တာမဟုတ်ဘူးဆိုရင်ပို့ပြီးတော့တည်ထားဖို့လိုပါတယ် Amazon လို online ဈေးကွက်ကြီးပေါ်မှာဆိုရင်ရောင်းတဲ့လူကတကယ်စိတ်ချရတဲ့လူမျိုးလားဆိုတာကို seller profile မှာစောင့်ကြည့်လို့ရနိုင်ပါတယ်တန်တရားဖြစ်စရာသုံးသပ်ချက်အကောင့်တွေအများကြီးပေးထားတယ်သုံးသပ်ချက်ပေးတဲ့သူတွေကတကယ်ဝယ်သုံးထားတဲ့သူတွေဟုတ်မဟုတ်စမ်းသပ်လို့မရဘူးဆိုရင်တော့အဲ့ဒီပစ္စည်းကိုမဝယ်တာအကောင်းဆုံးဖြစ်နေဖြစ်ပါတယ်ရှင်